ကမ္ဘာနိုင်ငံတွေအနေနဲ့စနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြင့်ဖြတ်ချေမှုန်းနိုင်ဖို့အတွက်ဥဆောင်မှုပူးပေါင်းဆောင်ရွက်မှုနဲ့တာဝန်ခံတာဝန်ယူမှုဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတဲ့ transformative agenda ကိုအပြောင်းလဲမှုတွေလှုပ်ဆောင်ချဖို့အတွက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ကတိုက်တွန်းလိုက်တယ်လို့ကုလအတွင်းရေးမှုချုပ်ယုံပြောခွင့်ရ Stephane Dujarric ကတင်းလာနေမှာပြောပါတယ
် And in a report published today the High Commissioner for Human Rights Michelle Bachelet made an urgent call for states to adopt a transformative agenda to uproot
system ဆနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြစ်ကနေတုတ်တင်နိုင်ဖို့အတွက်နိုင်ငံအားလုံးကနေအပြောင်းလဲတွေလုပ်ကြဖို့မဟာမင်းကြီး Michelle Bachelet ကဒီကနေ့ပဲအစိုးရခန်းစာထုတ်ပြန်တောင်းဆိုပါတယ်လို့ပြောသွားတာပါနိုင်ငံတွေအနေနဲ့အစိုးရတရားလုံးကရောလူမှုအသိုင်းအဝိုင်းတစ်ခုလုံးကပါပြုပြင်ပြောင်းလဲမှုတွေကိုလုပ်ပြီးတုံ့ပြန်ကြဖို့အတွက်တောင်းဆိုတာပါဒီလိုပြောင်းလဲမှုတွေလုပ်နိုင်ဖို့အတွက်အာဖရိကနိုင်ငံတွေကဆင့်သက်လာသူတွေပါပါဝင်နိုင်တဲ့အဓိပ္ပာယ်ရှိတဲ့ဆွေးနွေးညှိနှိုင်းမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပကြပြီးခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေဒေသဆိုင်ရာအစီအစဉ်တွေနဲ့တနိုင်ငံလုံးအပြည့်အဝပါဝင်တုံ့ပြန်ကြဖို့နဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပါပန်ကြားခဲ့တာဖြစ်ပါတယ်။ကမ္ဘာတလောဆနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတစ်နှစ်ကြာအချိန်ယူလေ့လာမှုကနေတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကတနင်္လာနေ့မှာအစီအစဉ်ခန်းစာထုတ်ပြန်ခဲ့တာပါ။မနစ်ကဂျွန်လာတဲ့အမေရိကန်နိုင်ငံMinneapolis ရေဖန်ထားစဉ်အာဖရိကနယ်ပွား George Floyd တေဆုံးခဲ့ရတဲ့နောက်မှာစတင်လေ့လာခဲ့တာလည်းဖြစ်ပါတယ်။လူမျိုးရေးခွဲခြားဆက်ဆံမှုမလုပ်ဖို့ဆန္ဒပြသူတွေပေါ်အစိုးရနဲ့ရဲကတုံ့ပြန်ကင်တွေရမှာအာဖရိကနယ်ပွားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးအစိုးရခန်းစာတင်ပြဖို့အပြင်ကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်ကျခံရစေဖို့နေနာသူတွေကိုတရားသဖြင့်ဖြစ်စေဖို့ပါရည်ရွယ်ပြီးဒီအစိုးရခန်းစာကိုထုတ်ပြန်တာလို့လည်းပြောပါတယ်။